Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရဲ့2020ခုနှစ်စက်တင်ဘာလ25ရက်တောက်ချာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီရှင်။ကျမနင်္ဂလာပါ။ဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါ။ American သမ္မတ Donald Trump ကလာမယ့်ရွေးကောက်ပွဲအတွက်စားလိုက်ကနေမဲပေးရင်မဲမတမမှုတွေရှိနိုင်တယ်ဆိုပြီးတက်တဲ့အထောက်အထားမရှိဘဲထပ်တလဲလဲဆက်ပြီးတော့ပြောဆိုနေပါတယ်
။ I think it's very important. I think this will end up in the Supreme Court.
ဒီကိစ္စကိုတရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့ထင်ပါတယ်။ဒါကြောင့်လဲတရားရုံးချုပ်တရားသူကြီး9ဦးစလုံးရှိနေဖို့တိတ်ကိုအရေးကြီးပါတယ်လို့သမ္မတ Trump ကပြောဆိုသွားတာပါ။ဒါကြောင့်လဲစက်တင်ဘာ17ရက်နေ့ကဆုံးမသွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာရွေးကောက်ပွဲမတိုင်ခင်လှူစားထုတ်ဖို့သမ္မတ Trump ကပြောဆိုနေတာလည်းဖြစ်ပါတယ်။ယူသားတဲ့ရွေးကောက်ပွဲတရားဖြစ်စေချင်ပေမဲ့ဖြစ်နိုင်မှမထင်ဘူးလို့လဲသမ္မတ Trump က North Carolina နဲ့ Florida ကိုရဟတ်ရင်နဲ့မထွက်ခွာခင်အိမ်မျိုးတော်တောင်ဖက်မြက်ခင်မြန်မာသတင်းထောက်တွေကိုကြားရပြင်းနေကပြောဆိုခဲ့ပါတယ်။မြစ်ထဲကဆေးရုံရခဲ့တဲ့မဲဆရွက်အတော်များများထဲမှာ Trump နာမည်ပါတဲ့မဲဆရွက်တွေကိုဆရွက်အမိုက်ချင်းနဲ့လွှင့်ပစ်ထားတာကိုတွေ့ရတယ်လို့လဲသမ္မတ Trump ကပြောပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအရာစစ်တပ်မဲဆရွက်10ခုထဲက9ခုကိုမြစ်ထဲကဆေးရုံနိုင်ခဲ့တယ်လို့ Pennsylvania ပြည်နယ် Middle District တရားရုံးကပြောပါတယ်။အဲ့ဒီမဲစင်းတွေထဲမှာ Trump ကိုမဲထည့်ထားတာ9ခုပါပြီးတော့ကြံတစ်ခုကတော့ရေးဆိုးပျက်စီးသွားလို့ဘသူကိုမဲထည့်ထားတယ်လဲဆိုတာဖတ်လို့မရဘူးလို့လဲတရားရုံးကပြောပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ Christopher Ray ကတော့ American အထက်ကရွေးကောက်ပွဲတွေမှာမဲမတမမှုအတွေ့ပူပေါင်းဆောင်ရွက်ဖို့စားလိုက်ကနေဖြစ်စေတခြားနိုင်ငံတွေနဲ့ဖြစ်စေလုပ်ကိုင်တာမျိုး America မှာမရှိခဲ့ပါဘူးလို့လွှတ်တော်မှာကြားရပြင်းနေကထွက်ဆိုသွားပါတယ်ပြည်ခဲ့တဲ့မတ်လက Kentucky ပြည်နယ် Louisville မြို့မှာရဲတပ်ဖွဲ့ရဲ့မူရစေရှာဖွေစီးနှင်းမှုအတွင်းရဲအရာရှိပစ်ခတ်လို့တေဆုံးသွားတဲ့လူမဲ့အမျိုးသမီး Breonna Taylor ရဲ့အမှုမှာပါဝင်ပတ်သက်နေတဲ့လူဖြူရဲအရာရှိ၃ဦးစလုံးကိုလူသတ်မှုနဲ့ဆွဲချက်တင်မှုဂျူရီလူကြီးတွေကလက်မခံဘဲပယ်ချခဲ့တဲ့နောက် American မြို့ကြီးအတော်များများမှာကန့်ကွက်ဆန္ဒပြမှုတွေဒုတိယညအဖြစ်ကြာတာပြင်းနေမှာပေါ်ပေါက်ခဲ့ပါတယ်။တပ်တွေတွေဖျောက်ဖျက်မဖြစ်နိုင်အောင်အင်ရှင်ကိုအတိမပေးဘဲရဲတပ်ဖွဲ့ဖက်ကရုတ်တရက်ဝင်ရောက်စီးနှင်းဖို့ခွင့်ပြုထားတဲ့ဒီဖြစ်ရပ်မှာရဲအရာရှိတွေရဲ့လက်ချက်နဲ့တေးလာတိတ်ဆုံးခဲ့တာပါ။ဒါပေမဲ့လည်းဘေးအိမ်တွေကရဲတွေရဲ့အတိပေးချက်ကိုကြားခဲ့ကြတာကြောင့်တဟာအတိမပေးဘဲဝင်ရောက်စီးနှင်းတာမျိုးမဟုတ်ဘူးလို့ယူဆရကြောင်း Kentucky ရှေ့နယ်ချုပ် Daniel Cameron ကပုံထူနေမှာပြောပါတယ်။ရှယ်ရီအတိပေးတယ်မကြားခဲ့ရဘူးဆိုတော့တေလာနဲ့အတူရှိနေခဲ့တဲ့ချစ်သူအမျိုးသားကင်နက်ဝေါ်ကာကရှယ်ရီကိုကျူးကျော်ဝင်လာသူတွေလို့ထင်ပြီးတနတ်နဲ့အရင်စီးပစ်ခဲ့တာဖြစ်တယ်လို့လည်းရှေ့နယ်ချုပ်ကင်မရွန်ကပြောပါတယ်။ကွယ်လွန်မှုအမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့အယူအလောင်းကိုအမေရိကန်လွှတ်တော်အဆောက်အအုံနဲ့တောက်ကြနေမနေ့မှပြောင်းရွှေ့မှာပါ။သူဟာလွှတ်တော်မှာထားရှိပြီးတော့ကာရဝပြုခံရတဲ့ပထမဆုံးအမျိုးသမီးဖြစ်လာပါတယ်။အမျိုးသားအထိတ်မှရုပ်တို့တွေထားရှိတဲ့လွှတ်တော်ခမာကြီးတဲ့မှာ Ginsburg ရဲ့ရုပ်အလောင်းကိုမိသားစုဝင်တွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တွေတည်တံ့အကုန်မြို့ကြမှာဖြစ်ပါတယ်။ Democrat Party သမ္မတလောင်း Joe Biden နဲ့စနေဖြစ်သူ Jill တို့လည်းလာရောက်ကာရဝပြုကြမယ်လို့ခန့်မှန်းရပါတယ်။ Coronavirus ကရောဂါကြောင့်တည်တံ့ကာရဝပြုပွဲအတွက်ဧည့်သည်တွေကိုအခန့်အသတ်နဲ့ဖိတ်ကြားခဲ့ရတာပါ။လာမယ့်သတင်းမှမှာတော့တရားသူကြီး Ginsburg ရဲ့ရုပ်အလောင်းကို Arlington စစ်တင်ကြိုင်မှာတည်တံ့အခမ်းအနားနဲ့မြုံနာမယ်လို့တရားရုံးချုပ်ရဲ့ကြေညာချက်တစ်ခုမှဖော်ပြထားပါတယ်။Ginsburg ဟာတရားရုံးချုပ်တရားသူကြီးအဖြစ်28နှစ်ကြာတာဝန်ထမ်းဆောင်ပြီးကင်ဆာရောဂါနဲ့အသက်89နှစ်မှာဆုံးပါသွားတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အရာဖက်အရာရှိတယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံကောင်ဆောင်ကတောက်ကြားနေမှာတောင်းပန်လိုက်ပါတယ်။အဲ့ဒီဖြစ်ရဟာမျှော်လင့်မထားတဲ့စိတ်မကောင်းစရာကိစ္စဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားတွေနဲ့သမ္မတမွန်ဂျေအင်းတို့စိတ်အနှောက်အယှက်ဖြစ်ခဲ့ရတဲ့အပေါ်တောင်းပန်ပါတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်ကပြောဆိုကြောင်းတောင်ကိုရီးယားအစိုးရပိုင်းယွန်းဟပ်သတင်းအေဂျင်စီကပြောပါတယ်။ဒီကိစ္စကိုမြောက်ကိုရီးယားဘက်ကခြေကန့်ပုံဟာလုံးဝထူးခြားပါတယ်။ဘလို့ကိစ္စမျိုးမှမဆိုမြောက်ကိုရီးယားကောင်ဆောင်ဘသူကမှတောင်ကိုရီးယားဘက်ကိုတောင်းပန်တာမျိုးအရင်တုန်းကမရှိခဲ့ဘူးပါဘူး။တနင်္လာနေ့ကလေးကပျောက်ဆုံးနေတဲ့အသက်48နှစ်အရွယ်တောင်ကိုရီးယား၅ဖန်လုံးကအရာရှိတဦးကိုမြောက်ကိုရီးယားကသူ့ရေပြင်းနဲ့နမိတ်ထဲမှာမေးမြန်းစစ်ဆေးပြီးတနတ်နဲ့ပြစ်တာပြေးမှအလောင်းကိုမိရှို့ဖျက်ဆီးပစ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဘက်ကကြားရပြင်းနေမှာပြောဆိုခဲ့တာပါ။တောင်ကိုရီးယားပူရဲစီဦးစီချုပ်များအဖွဲ့ဒုတိယဗိုလ်ချုပ်ကြီးအန်ယုံဟိုကတောင်ကိုရီးယားစစ်ဘက်အနေနဲ့အဲ့ဒီလိုရက်စက်တဲ့လို့ရအဖို့အပြင်းထန်ရှုံချပြီးဒီဖြစ်ရအတွက်ရှင်းလင်းချက်ပေးဖို့နဲ့တာဝန်ရှိသူတွေကိုအပြစ်ပေးဖို့မြောက်ကိုရီးယားကိုအခိုင်အမာတိုက်တွန်းကြောင်းကြာလပြင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။အဲ့ဒီလူဟာကင်းလက်မော်တော်ဘော့ကနေပျောက်ဆုံးသွားတာဖြစ်ပြီးမြောက်ကိုရီးယားဘက်ကိုထွက်ပြေးတင်းရှောင်မှုစ조사ခဲ့ပုံရတယ်လို့လည်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။
်တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေတောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ထင်ရှားပေးသွားမှာဖြစ်ပါတယ်အမေရိကန်ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေတော်ဟာ9သန်းပြည့်တော်မယ်လို့ဂျွန်ဆော့ပကင်းတက္ကသိုလ်ကဒီနေ့မနေ့အစောပိုင်းမှာပြောလိုက်ပါတယ်။အဲဒီနောက်အိန္ဒိယနိုင်ငံက 9.8 သန်းနဲ့ဒုတိယဘရဇောနိုင်ငံက 4.6 သန်းနဲ့တတိယအများဆုံးဆက်ရှိနေပါတယ်။ဘရဇောနိုင်ငံမှာကူးစက်မှုတွေဆက်ပြီးတော့တိုးနေတာကြောင့် Rio de Janeiro မြို့မှာ20 February လမှာကျင်းပတဲ့ကာနီဗယ်ပွဲတော်ကိုလည်းရွှေ့ဆိုင်းသွားမယ်လို့ကြေညာလိုက်ပါတယ်။ Rio မြို့မှာ20ကျင်းပတဲ့ပွဲတော်ကိုလူတွေတန်းနဲ့ချီပြီးလန်နေဘောကိုထွက်ပြီးပါဝင်ဆင်နွှဲကြတာဖြစ်ပါတယ်။ဒါဟာကာနီဗယ်ပွဲတော်ကိုပထမဆုံးအကြိမ်ရွှေ့ဆိုင်းတာဖြစ်ပြီးဘယ်တော့ပြန်ကျင်းပဖြစ်မယ်ဆိုတာကိုမသိသလိုကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာလည်းအခုလောလောဆယ်မှာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဗြိတိန်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အင်္ဂလန်နဲ့ဝေးလာနေတဲ့မှာဘီယာဆိုင်တွေနဲ့ဘားဆိုင်တွေကိုစောပိတ်ဖို့အမိန့်ထုတ်လိုက်ပါတယ်။အဲဒီဆိုင်တွေမှာအရင်ကအစားအသောက်တွေကိုည7နာရီထိမားလို့ရပေမဲ့အခုခါမှာတော့ညစနေအထိပဲမှာလို့ရတော့မယ်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအင်္ဂါနေ့ကကြေညာပါတယ်။မြောက်အိုင်လန်ကတော့ဒါကိုစဉ်းစားနေတဲ့အချိန်မှာစကော့တလန်နယ်မှာတော့ဒီနေ့မှစတင်လှုပ်ဆောင်မှာဖြစ်ပါတယ်။ဗြိတိန်မှာမနေ့ကဗိုင်းရပ်စ်ကူးစက်သူ6600ကျော်ရှိခဲ့ပြီးဒါဟာဗိုင်းရပ်စ်ကူးစက်မှုစတင်ပြီးနောက်ပိုင်းနေ့စဉ်ကူးစက်မှုအများဆုံးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့နောက်ဆုံးဘေးထွက်ဆိုးကျိုးတစ်ခုကတော့သပင်ကျွတ်တာဖြစ်ပြီးတော့ဗိုင်းရပ်စ်ကူးစက်သူတွေထဲမှာသပင်ကျွတ်တဲ့သူတွေများလာတာကိုဆရာဝန်တွေသတိပြုမိတယ်လို့နယူးယောက်တိုင်းသတင်းစာကဆိုပါတယ်ဒါပေမဲ့တာမန်လူတွေမှာလည်းသပင်ကျွတ်တာကြောင့်ဒီလိုဖြစ်တာဟာစိတ်ဖိစီးမှုကြောင့်လည်းဖြစ်တယ်လို့ယုံကြည်ကြောင်းဆရာဝန်တွေကပြောပါတယ်ခင်ဗျာအိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ 16,000 ကျော်ရှိပြီးတော့ကူးစက်သူစုစုပေါင်း 9.8 သန်းကျော်သွားပြီဖြစ်ပါတယ်ဒါပြင်နောက်ထပ်သေဆုံးသူ 1,142 ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းက 92,290 ရှိပြီလို့အိန္ဒိယဓမ္မရေးဝန်ကြီးဌာနကအတည်ပြုပါတယ်ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွင်းအမေရိကန်နိုင်ငံကိုကျော်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။ဒါပေမဲ့နေစဉ်ကူးစက်မှုနှုန်းကဆက်ပြီးတော့ကျဆင်းနေပြီးတော့အခုတစ်ပတ်အတွင်းနေစဉ်ဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ထက်ရောဂါသက်သာပျောက်ကင်းလာသူအရေအတွက်ပိုများတယ်လို့ပြောပါတယ်။ဒီနေ့မှာဗိုင်းရပ်စ်ပျောက်ကင်းသူအရေအတွက်က 18,000 ကျော်ရှိတာကြောင့်ကူးစက်သူအရေအတွက်ထပ်ပူများခဲ့ပြီးတော့စုစုပေါင်းနေပြန်ကောင်းလာသူအရေအတွက်က 81.55 ရာခိုင်နှုန်းကျော်ရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်စက်တင်ဘာ18ရက်နေ့ကနေပြီးခဲ့တဲ့ပုံထူးနေ့အတွင်းမှာနေပြန်ကောင်းတဲ့သူအရေအတွက်က 9,600 ကျော်ရှိတယ်လို့လည်းပြောပါရယ်အခုလောလောဆယ်မှာတော့ဗိုင်းရပ်စ်ပိုးရှိနေသူအရေအတွက်ကတသန်းလောက်ရှိတယ်လို့ဆိုပါရယ်ခြေတော်အခြားဘက်ကအင်ဒိုနီးရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်သူ 4,823 ယောက်ထပ်မံတွေ့ရှိတာကြောင့်နေစဉ်ကူးစက်မှုနှုန်းကစံချိန်တင်တာ300ဇက်တိုက်ရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ကူးစက်ခံသူစုစုပေါင်း 26,600 ကျော်ရှိပြီးတော့နောက်ထပ်သေဆုံးသူ133ယောက်ရှိတာကြောင့်သေဆုံးသူကလည်း 1,218 ယောက်ရှိသွားပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီနေ့မှနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ 2,630 နဲ့သေဆုံးသူ69ယောက်ရှိခဲ့ပါတယ်။ဒါ6ရက်အတွင်းမှာနေစဉ်သေဆုံးမှုအများဆုံးလည်းဖြစ်ပါတယ်။ဖိလစ်ပိုင်မှာဗိုင်းရပ်စ်ကူးစက်သူစုစုပေါင်း 29,000 ကျော်ရှိတာကြောင့်8,000အရှောင်းမှာတော့ကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။ကမ္ဘာမြောက်ဘက်ချက်မှာဆောင်းရာသီဝင်လာတာကြောင့်နေထာတိုးပြီးတော့အပူချိန်ကျဆင်းလာနေတာနဲ့အမျှ COVID-19 ကူးစက်မှုတွေလည်းပိုပြီးတော့တိုးလာနိုင်ပွဲရှိနေပါတယ်။ဒါမဲ့လည်းရာသီဥတုကဗိုင်းရပ်စ်ကူးစက်မှုတွေကိုဘယ်လိုကြက်ရိုက်ခတ်မှုတွေဖြစ်လာမလဲဆိုတော့သိနိုင်ဖို့စောလွန်သေးတယ်လို့ကြွညင်သူတွေကပြောပါတယ်။ကာယောဂါကူးစက်မှုတွေမှာလူတွေရဲ့ပြုမှုဆောင်ရွက်ပုံတွေကအရေးကြီးဆုံးဖြစ်တယ်လို့လည်းသူတို့ကအလေးပေးပြောကြားလိုက်ပါတယ်။အခုချိန်မှာအရေးကြီးဆုံးကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့အတွက်ကျွန်တော်တို့လှုပ်ဆောင်ထားတာတွေပါအထူးသဖြင့်တယောက်နဲ့တယောက်ခတ်ခေါ်ခေါ်နေဖို့နှာခေါင်းစည်းတွေတပ်ဖို့ဖြစ်ပြီးဒါတွေကဗိုင်းရပ်စ်ကူးစက်မှုတွေကိုရှော့ချနိုင်ဖို့အတွက်အဓိကအချက်တွေဖြစ်တယ်လို့အမေရိကန်ကနာမည်ကြီးပရင်စတန်တက္ကသိုလ်ကကူးစက်ယောဂဆိုင်ရာသုတေသီရေချယ်ဘေကာကပြောပါရယ်တုတ်ကွေးလိုယောဂဘုအတော်များများကအရာဒီအလိုက်ဖြစ်တာဖြစ်ပြီးတော့အထူးသဖြင့်ယာဒီရု AB6 တဲ့အချိန်မှာဖြစ်တယ်လို့လည်းဆိုပါရယ်ခင်ဗျာအမေရိကန်ပြည်ထောင်စုတရုတ်နဲ့ရုရှားနိုင်ငံတို့ကြားသဘောထားကွဲမှုတွေဟာဇာတ်တော်ရင်းကလှုပ်တဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ပြင်ပမှာပိုပြီးတော့ ထင်းထင်းရှားရှားဖြစ်လာနေပြီးတော့ဒီသဘောထားကွဲမှုတွေကကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်ဖို့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေကိုပါချိန်ချောက်လာနေပါတယ်။ကယောဂါကြောင့်အခုနှစ်ကုလသမဂ္ဂထွေထွေညီလာခံကိုအင်တာနက်အွန်လိုင်းကနေတစ်ဆင့်ဗီဒီယိုနဲ့ကျင်းပခဲ့တာဖြစ်ပြီးဒီနှစ်မှာ COVID-19 ကယောဂါကိုတိုက်ဖျက်ဖို့အတွက်နိုင်ငံပေါင်းစုံပါဝင်တဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကိုလှုံ့ဆော်ကြဖို့ကိစ္စကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ပြင်ပမှာကျင်းပတဲ့ဒီအခမ်းအနားကဒါကိုအထောက်အကူဖြစ်စေဖို့အတွက်ရည်ရွယ်ပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ဘလူးရီနိုင်ငံရေးတင်းမာမှုမြန်မာနေချိန်မှာကာယောဂါကြောက်တဲ့အခြေအနေပေါ်မှာစိုးရိမ်နေဆိုပြီးတော့ပြောလိုက်ပါတယ်။ကာယောဂါကနိုင်ငံကပူးပေါင်းဆောင်ရွက်မှုအတွက်တော့အဓိကစမ်းသပ်မှုဖြစ်ပြီးအခြေခံအားဖြင့်တော့ဒီစမ်းသပ်မှုကိုကျွန်တော်တို့ရှုံးနိမ့်ထားတယ်လို့အတွင်းမှုချုပ်ကပြောပါတယ်။ဒီတမမှုတွေကိုလုံခြုံရေးကောင်စီမှလည်းပြသခဲ့ပြီးတော့အမေရိကန်နဲ့သဘောထားကွဲတယ်ဆိုတာကိုတရုတ်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေကပြသခဲ့ပြီးအမေရိကန်အပေါ်မှာလည်းဝေဖန်ခဲ့ကြပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေတောက်ချာနေညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုဗစ်ရောဂါပိုးတွေလူနာများလာတဲ့ရန်ကုန်တိုင်းမှာအသွားလာတန်တက်ခံရမယ့်သူတွေတူးလာတာနဲ့အမျှတိတန့်ထားစရာနေရာအခက်အခဲရှိလာနေတာကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေအတွက်စိန်ခေါ်မှုတွေဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ပိုးတွေလူနာ 4,500 ကျော်အထိရှိနေတဲ့ရန်ကုန်တိုင်းမှာကိုဗစ်ရောဂါလက္ခဏာရှိသူတွေလည်းများလာနေတာကြောင့်တိချထားတက်ခွဲနမူနာယူဖို့အခက်အခဲတွေလည်းတူးလာနေပါတယ်။ရန်ကုန်တိုင်းတွင်ကမြို့နယ်တွေမှာဖွင့်ထားတဲ့ဖျားနာကူအခမဲ့စည်းကမ်းတွေစီတနေ့ကိုလူနာ100ဝန်းကျင်အထိရောက်လာကြပြီးအများစုကကိုဗစ်သန္ဓေရလူနာတွေဖြစ်တယ်လို့စည်းကမ်းတာဝန်ရှိသူကပြောပါတယ်။အခုလိုအခြေအနေမှာဒီလူနာတွေကိုအိမ်မှာသာတည်တပ်နေဖို့မှာထားပြီးပြန်လွှတ်လိုက်ရတာရှိပေမဲ့တိုင်းချမ်းမာရေးနဲ့ပူးပေါင်းပြီးသန္ဓေရလူနာတွေကိုတိချထားနိုင်မှုစတင်ဆောင်ရွက်နေတဲ့အကြောင်းရန်ကုန်တိုင်းဖျားနာကူအခမဲ့စည်းကမ်းတာဝန်ခံဒေါက်တာကျော်မင်းထွန်းက VOA ကိုပြောပါတယ်။
ဒီနေ့ဆိုရင်လည်းဒီရန်ကုန် DDC ပေါ့နော်ဒီ isolation center ပုံစံလေးဟိုနေရာလေးတစ်ခုလုပ်တယ်တိုင်းကျမှာလူတွေလာကြည့်တာပေါ့နော်အဲ့မှာယာယီအနေနဲ့ခဏထားမယ်အနမ်းကြောက်တာတို့ဒီတန်တရားလူနာထားမယ်နေရာမျိုးပေါ့နော်ပြီးထားခွဲထားဖို့အဲ့ဒီလူနာကိုပြန်လည်းမလုပ်ဘူးပေါ့နော်ဒါပေမဲ့ stress ဝယ်ကိစ္စတော့လောလောဆယ်အဲ့လူတွေကိုမယူဖြစ်ဘူးကိုလောလောဆယ်တော့ဖြစ်နေတယ်ပေါ့နော်တကယ်တည်းကယူရမှာပေါ့နော် stress ကလေဒါပေမဲ့လောလောဆယ်လက်ရှိနေထားရာအိုင်တော့ကပြင်းထန်ရင်ကျွန်တော်ကအဲ့ဒီလူနာကိုစိတ်ယုံပုံမယ်စိတ်ယုံမှာတို့ရတဲ့ကိစ္စဆက်လုပ်မယ်ယောဂမပြင်းထန်ဘူးဒီအနမ်းကြောက်တာတစ်ခုလောက်နဲ့ဆိုရင်တော့အိမ်မှာပဲထားမယ်တိကျခွဲထားလိုက်တာပေါ့နော်ယောဂကြောက်တဲ့ဒီထားမယ်ထားပြီးတော့သူရက်ပြည့်တဲ့နေယောဂတက်တာအနေနဲ့အိမ်ပြန်လုပ်မယ်ပေါ့နော်အဲ့လိုလေတော့ကျွန်တော်လက်ရှိတော့အစီအစဉ်ဆွဲထားတယ်ပေါ့နော
်ကျမအင်းနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိတခွဲတီပြူလူနာပေါင်း 8,500 ကျော်ရှိနေပြီးသေဆုံးသူကတော့ 182 ဦးရှိထားပါတယ်ယောဂဘူးပျောက်ကင်းလို့ဆေးရုံဆင်းဝင်ရသူကတော့ 2,300 ကျော်အထိရှိထားပြီးဖြစ်ပါတယ်အတီးပြူလူနာနဲ့ထိတွေ့ခဲ့သူတွေအပါအဝင်ယောဂတန်တရားကြောင့်စောင့်ကြည့်ခံရမဲ့သူတွေကိုတည်တံ့ထားဖို့နေရာအခက်အခဲရှိနေတာတွေကိုအမြန်ဆုံးပြင်ဆင်ဆောင်ရွက်နေတယ်လို့စေတနာဝန်ထမ်းတာဝန်ခံကိုတီငိမ့်လင်းကပြောပါတယ်
။မရှိခင်ကပြန်လို့ရတဲ့ဆိုရပြည်မှန်လူနာတွေကိုဒီမှာဟိုပြည်သက်ကွာနေထားမဲ့အခြေအနေကိုဆောင်ရွက်နေရဗျ။ဒီနေ့ဒါမှမဟုတ်မနက်ခင်းလာမှကျွန်တော်စတင်ထားလို့ရတာမယ်ဗျ။မိုးလေးလူနာများများတွေ့ရလဲကောင်းတာပဲဗျ။ဒါလို့ဆိုတော့များများဆက်ရတော့များများတွေ့မှာပဲဗျ။တော်အရင်ကတည်းကကျွန်တော်တို့ကဒီကျမ်းမာရေးပေါ်ဆောင်မှုနဲ့ဒီလို public ကြားထဲမှာမဖြစ်ပါဘူးချင်းချင်းကဒီကကြတာဟုတ်အဲ့တော့ကိုလေတခြားတို့သူတို့ထားမဲ့နေရာရောကျွန်တော်အသက်ကုန်ရှာဖွေအစိုးရဘက်ကနေအသက်ကုန်ရှာဖွေတယ်ဥစားရေးစိတ်ုံတွေကိုလည်းကျမ်းမာရေးဘက်မှာအများဟောက်တယ်လူတွေကအများဖြစ်နေတာလောက်ဆောင်နေရတာဟုတ်ဟုတ်ယူဆနာကြီးကလည်းဗျာလက်ရှိမှာအသက်ကုန်အားချက်လုပ်နေရတဲ့ခါမှာလည်းသူတို့အိမ်နောက်တော့စီမီမှာမဟုတ်ပါဘူးအဲ့ဒါလေးကဗျာနားလေဒီခံပြီးတော့ပေါ်ပေါင်းဆောင်လို့လည်းပြတာရခံနေတာပါ
ယူမာရိတ်တာကွာရတင်းစင်နာမှာလေမနေ့တုန်းကရက်ပြစ်လို့အိမ်ပြန်ခွင့်ရသူ1200နီးပါးအိမ်ပြန်သွားကြပြီဖြစ်လို့လက်ရှိမှာလူ800လောက်ကိုထပ်ပြီးထည့်လို့ရနေတယ်လို့သိရပါတယ်။ထပ်တိုးချဲ့ထားတဲ့ကွာရတင်းစင်နာတစ်ခုဖြစ်တဲ့အောင်မြင့်မိုအိမ်ယာမှာလည်းအသွာလာကန့်သက်ခံရသူတွေကိုတိချထားဖို့အမြန်ဆုံးပြင်ဆင်ဆောင်ရွက်နေပြီလို့ကိုတီငိမ့်မင်းကပြောပါတယ်။ကိုဗစ်တန်တရားလူနာတွေကိုယောဂအတီးပြူပေးနေတဲ့တခွဲဌာနတွေမှာစစ်ဆေးပေးနိုင်တဲ့ပမာဏထက်ကျွလွန်ပြီးဆောင်ရွက်နေရလို့တခွဲကန်အသစ်တစ်ခုထပ်ပြီးဖွင့်နိုင်ဖို့ကိုလှုံ့ဆော်နေတယ်လို့ကျန်းမာရေးဌာနထုတ်ပြန်ချက်အရသိရပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးကလည်းမြန်မာနိုင်ငံမှာတွေ့ရတဲ့တခွဲအတီးပြူလူနာတွေနဲ့အနှံ့မရတဲ့လက္ခဏာရှိသူရာဂိုင်းနှုံးကိုစမ်းစစ်ရမယ်လို့ပြောထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
ကိုဗစ်ကရောဂါကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အိမ်မှာပဲနေကြဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းအတွင်းလိုအပ်လာရင်အကူအညီအထောက်အပံ့တွေပေးနိုင်အောင်အာဏာပိုင်တွေကစီရင်စတင်ကောက်ယူနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ကက်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်း အိမ်မှာပဲနေကြဖို့အမိန်ထုတ်ပြန်ထားတာကြောင့်အရေးပေါ်လိုအပ်ချက်တွေရှိလာခရင်ကူညီနိုင်အောင်မြို့နယ်ရက်ကွက်အလိုက်အစီရင်ကောက်ယူတဲ့အစီအစဉ်တွေစတင်နေတာပါ။လှိုင်းသာယာမြို့နယ်အနောက်ပိုင်းမှာဆိုရင်လည်းလူဦးရေ4,200ကျော်ကိုစီရင်ကောက်ယူပြီးတိုင်းအစိုးရစီကိုပေးပို့ထားပြီးဖြစ်တယ်လို့လှိုင်းသာယာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရယ်။
ဒီလိုကလာမှာကျွန်တော်လိုအပ်လို့ရှိလို့ရှိရင်ထောက်ပံ့မှုအတွက်ဟိုချုပ်တည်ဆင်းထားတာတော့ဒါပြီးသွားပါပြီခင်ဗျ။ပို့ပြီးသွားပါပြီခင်ဗျ။ဆိုရင်ထောက်ပံ့ရတဲ့ရခိုင်ကလည်းလုံးလက်စားခလာအခြေခံကြမ်းစားပေါ့လေ။အဲဒီနေ့ဟိုပုံမှန်ပုံမှန်မရှိတဲ့လူတွေကိုတော်တော်နိုင်ငံတော်ကနေပြီးတော့ထောက်ပံ့ပေးတာပြည်သူပေါင်းဆိုရင်ဒါလေးချိန်ရှိခဲ့ပြီပေါ့။အခုကောက်တဲ့ဥစ္စာတော့ကျွန်တော်တို့အခေရေလိုအပ်လို့ရှိလို့ရှိရင်ဆောင်ရွက်ရဆိုပြီးတော့ဒီမှာလူရေးရှင်ကောက်တဲ့ဥစ္စာပါဗျာအဲ့နှစ်ခုကမတူဘူးတဲ့အကြောင်းလေးပါပဲပြောချင်တာပါဗျာ
အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အချိန်မှာအကူအညီလိုအပ်နေတဲ့သူတွေကိုထောက်ပံ့ပေးဖို့အတွက်စီရင်ကောက်ယူရမှာတော့စနစ်တကျဖြစ်အောင်စီစဉ်နေတယ်လို့လည်းသင်ကန်းကျွန်းမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးမမောင်ဦးကပြောပါတယ
်အခုဘယ်လိုလုပ်လဲဆိုတော့ဒီသကောင်စီရင်ရှိတာကတော့မြို့နယ်ဒီလူမှုကြီးကြရေးရုံးမှာသကောင်စီမောင်ဘလောက်ဟိုလူဦးရေအလုံးမောင်ဘလောက်ဆိုဆင်းရရှိပြီးသားဟာဒါပေမဲ့အခုလိုက်ကောက်တယ်ဆိုတာကဒီ60ကျော်ကကြီးလို့ခေါ်တဲ့သကောင်စီရင်လည်းမရှိဒီရွှေပြောင်းပေါ့ဗျာနေထိုင်ကြတဲ့လူတွေရှိတယ်ဟိုကိုတုံးကရေကောက်ပွဲကြီးမှာထုတ်ပေးထားတဲ့ယာယီသကောင်စီနဲ့လူနေတဲ့လူတွေလည်းရှိဒါတွေကိုလိုက်ပြီးတော့စီစစ်ကောက်ခံနေတာဖြစ်ပါတယ်အခုဒါမဲ့ခါကတော့အတွက်ကငွေပဲပြီးမလားဇာနိုက်ကပြီးမလားဆိုတော့ကျွန်တော်ဒေချာမသိသေးဘူးဒါပေမဲ့ဘရင်အခေါက်မှာတော့ရသူရမရသူမရဆိုတဲ့ပြဿနာလေးတွေရှိခဲ့ပါတယ်အဲဒီတစ်ခါကတော့ဒီအလုံးအတိုင်းတန်နဲ့နိုင်ငံတော်ဆိုကပေးမယ်ဆိုတော့ဟိုပြဿနာလေးတွေကတော့အရင်လောက်မရှိနိုင်တော့ဘူးလို့ကျွန်တော်ထင်ပါတယ
်သမရယုံပြောခွင့်ရဦးစော်ထေကတော့ရန်ကုန်တိုင်းဒေသကြီးအတွင်းအိမ်မာနေဖို့အမိန့်ထုတ်ထားချိန်မှာလိုအပ်လာရင်အထောက်အပံ့တွေပေးနိုင်အောင်ကြိုတင်ပြင်ဆင်ထားတာဖြစ်ကြောင်းအွန်လိုင်းကနေပြောဆိုထားပါတယ်ရောဂါပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အဆက်အသွယ်တွေဖြတ်တောက်ထားရတဲ့နောက်ဆုံးအခြေအနေရောက်လာရင်အခက်အခဲမရှိအောင်ကြိုတင်ပြင်ဆင်ထားတာလို့လည်းသတင်းထောက်တွေကိုပြောဆိုထားပါတယ်။ရန်ကုန်တိုင်းတွင်ကိုဗစ်ကပ်ရောဂါကူးစက်မှုမြင့်မားလာတဲ့အတွက်ကူးစက်မှုတွေကိုကာကွယ်ဖို့စက်တင်ဘာလ24ရက်နေ့ကနေအောက်တိုဘာလ9ရက်နေ့အထိအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ထားပြီးမဖြစ်မနေလုပ်ငန်းအချို့မှာလုပ်ကိန်နေသူတွေကိုသာသွားလာခွင့်ပြုထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကိုဗစ်ကပ်ရောဂါနဲ့လက်နက်ကင်ပဏိပခတ်တွေကြောင့်အသွာလာကန့်တတ်ထားတဲ့အတွက်ရှင်းပြနေပလဝမြို့နယ်မှာစားနပ်ရိက္ခာပြက်လက်မှုနဲ့ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါကယောဂါနဲ့စီဗေးတိတ်နေတဲ့ရှင်းပြနေပလဝမြို့နယ်မှာလမ်းဘက်ဆက်တွေရဲ့ကင်တဆက်တွေကြောင့်စားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်ဆေးရှောင်ဒုက္ခသည်တွေခက်တွေ့နေရပါတယ်တိုက်ပွဲတွေကြောင့်နေရဆွန့်ခါတင်းရှောင်လာသူတပေါင်းကျော်လောက်ရှိတဲ့ပလောဝမြို့နယ်မှာဒီတစ်ပတ်ကစပြီးအခြေခံစစ်နယ်ရဲခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့လည်းပလောဝမြို့နယ်စစ်ဆောင်ကူညီရေးအဖွဲ့ပြောခွင့်ရဦးကျော်အောင်ကပြောပါတယ
်။ဟုတ်ရှိအနေထားပေါ့ဒါဒီလဟို20ရက်ကျော်ကတည်းကနေကျွန်တော်တို့ဒီစစ်နယ်ရဲခါတွေပေါ့အဓိကစံပေါ့အဓိကစံရဲပြီးတော့အခြေခံဒီစက်တောက်ကုန်တွေတစ်ဖက်မှာကုန်စင်းလုံးမြင့်တက်တာတွေခံရတယ်ပြီးတော့နောက်တစ်ခုကဆန်တွေပြက်လက်နေတယ်ဒါတော့ဒီတမျိုးနယ်နှောင်းကိုဒီကကောင်းရှစ်လလောက်မှာလုံးဝဆန်တွေမရောက်ဘူးဆိုတော့တကယ်ပြက်လက်နေတယ်အနေထားကိုရှိနေတယ်အခုလေဝေလို့ကောင်တိတ်မရတော့တဲ့အနေထားကိုရှိနေတယ်အဓိကဆန်နဲ့အခြေခံစားတောက်ကုန်တွေပေါ့ဒီဟာတွေကတော့တော်တော်လေးကိုအခက်ခဲရှိနေတယ်
ရခိုင်လက်နက်ကန်အေနဲ့တပ်မတော်ကြားစည်ရေးတင်းမာမုံတန်ခံနေရတဲ့ပလဝတ်မျိုးနယ်မှာကယောဂါကြောင့်တော့လာတဲ့ကန့်တတ်ထားတဲ့အတွက်ကုန်စည်စီးဆင်းမှုတွေမှာခက်ခဲတွေကြုံနေရတာပါရခိုင်ပြည်နယ်ကစပြီးကိုဗစ်ကယောဂါတကြောပြန်ကူးစက်မှုတွေရှင်းနေလာနေရှင်ပါပဲပလဝတ်မျိုးနယ်မှာရင်ကလို့ဆွေရနဲ့လူမှုဖွေးစည်းတွေရဲ့အကူအညီတွေမရတော့တာဟာလဲစစ်နယ်ရခိုင်ပြက်လက်ရတဲ့ကြီးကအကြောင်းရင်းဖြစ်နေတယ်လို့ဦးကျော်အောင်ကပြောပါတယ
်အရင်တုန်းကတော့ဒီကြီးနေတဲ့အစိုးရအခွင့်အရေးတော်တော်ပေါင်းပြီးတော့တခြားဒါကြောင့်ဒီပြီးတော့ NGO ဒီမောအတင်းကိုအစားတားရဲ့အတင်းကိုစက်တီချီပေါ့တော်တော်များများတော့ပုံသေးတာတွေရှိတယ်။ဒါမှမဟုတ်ဒီအခုနောက်ပိုင်းတော့ဒီကိုဗစ်ရလည်းဖြစ်တဲ့အခါမှာတော်တော်လေး ဒီစီမားဖက်ကလေသွားဖို့လာဖို့လည်းအခက်ကြီးရှိနေတယ်ပြီးတော့နောက်တစ်ခုကသူတို့ဒီငင်းနေပြင်းထက်မှာလေသွားဖို့လာဖို့ကတော့မတမ်းအခက်ကြီးရှိနေတယ်တစ်ခါမှကိုဗစ်ကြောင့်လေပါတယ်ပြီးတော့နောက်တစ်ခုကဒီစီရေးပဋိပက္ခကြောင့်ဒီသွားယူလာရေးတောက်နေရတဲ့အနေအထားတွေလည်းတုံ့ပြန်နေရတယ်ဖက်ဆုံးတော့အဲ့လိုမျိုးရှိနေတဲ့အခါမှာဘယ်လိုရှိရလဲအခုနောက်ပိုင်းတော့မရောက်ဘူးလို့ပဲကျွန်တော်တို့ပြောလို့ရတယ်
အတော်လာနဲ့တေယူပို့ဆောင်ရဲ့ခက်ခဲတွေကြောင့်ပလောဝမ်မြို့နယ်မှာခုံလုံနေကြတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်သာမကဒေသခံတွေပါရိုက်ခါပြက်လက်မှုတွေနဲ့ကြုံနေရတယ်လို့လည်းရှင်းပြနေစိုးရဖွေပြောခွင့်ရစေပင်သာရေးဝန်ကြီးဦးစိုးထက်ကပြောပါတယ်
။လမ်းကြောင်းတွေပဲဒီကြောင်းခုံကြောင်းတွေအကုန်ပိတ်ဆို့နေတဲ့ခါကျတော့အခုမြေပြင်မှာတော့အခက်အခဲအများကြီးရှိပါတယ်ဆိုင်ရိတ်ခါနေ။အဲဆိုတော့အရင်ကတည်းကရောက်နေတဲ့ပလောဝမ်ကနေမီးရအဲ့လိုမျိုးတွေကတော့ဆိုင်ရိတ်ခါအပြင်းပြင်းအရှိန်ကြီးနေတဲ့ဒီအမျိုးမျိုးပေါ်မှာပလောအမျိုးပေါ်မှာနေတဲ့အဲဒီဇနန်းမျိုးဇနန်းအတူတူဝယ်ပြနေရလို့မရှိဝယ်ဖို့ငွေလည်းမရှိအဲ့လိုနေတော့အခက်အခဲဖြစ်တာမှန်မယ်နော်အဲ့ဒီအနေအထားကိုလည်းကျွန်တော်တို့ဒီကြော်ဖားနိုင်အောင်လည်းလုပ်နေပါတယ
်စနေရက်ခါပြက်လက်မှုအခြေအနေကိုတော့အခုခါပြည်ထောင်စုစိုးရအကူအညီနဲ့ဖြည့်ရှင်းနိုင်ဖို့ကြိုးစားနေတယ်လို့လည်းဝန်ကြီးဦးစိုးထက်ကပြောပါတယ
်ကျွန်တော်တို့ကအခုဒီပြည်ထောင်စုကနေချပေးတဲ့ဟိုဆန်စီဆပ်ပေးအဲ့ဒါရှိတယ်နောက်ဒီလိုအပ်ဒီကဆန်စီဆပ်ပေးဆိုတော့နော်သူတို့လည်းထောက်ပံ့နေရတယ်ရှိတယ်အဲ့ဒီဟာဒီကိုသူတက်ဆိုင်လမ်းကြောင်းအတိုင်းသမီးကိုရအောင်လောက်ရအောင်အဲ့လိုပြီးတော့ဟိုတက်ဆိုင်ရကျွန်တော်ရဲ့အဖွဲ့အစည်းတွေနဲ့ပြည်ထောင်စုအစိုးရတင်ပြပြီးတော့အဲ့လိုလေးစီနိုင်ပြီးတော့ပို့နေတယ်လို့ဆိုတယ
်လူကြီးတသိန်းကျော်လောက်ရှိတဲ့ရှင်းပြနေပလောဝမြို့နယ်မှာတောင်ရလုပ်ငန်းကိုဒီကထလောက်ကန်စားတော့ကြပါမယ်လက်နက်ကန်မနီးပခတ်တွေကြောင့်လုံချုံရေးစိုးရင်ရတဲ့အတွက်လုပ်ငန်းတော်တော်များများလေးရပ်ဆိုင်းနေပါတယ်တရှင်တင်ပါပဲလုံချုံရေးနဲ့ကပ်ဘဲကြမှာပလောဝမြို့ရဲ့အဓိကကုန်စည်စီးဆင်းရာရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့လည်းဆက်တွေ့ပြတ်တောက်နေပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာကိုဗစ်ကာယောဂါတကြောပြန်ကူးစက်မှုတွေကြောင့်အသွာအလာနဲ့လမ်းပန်းဆက်သွယ်မှုတွေကန့်သက်ထားတဲ့အတွက်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့စကိုင်းတိုင်းအထက်ပိုင်းမှာယောဂါကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်အခက်အခဲရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကိုဗစ်ကာယောဂါကူးစက်မှုတွေတိုးမြင့်လာရကဒေသအတွင်းမှာပဲပြည်တွင်းလေကြောင်းလိုင်းတွေခီးတဲ့တင်ရေရင်နဲ့မော်တော်ယာဉ်လိုင်းတွေကိုရနာလိုက်တာကြောင့်ချင်းတွင်းမြစ်အထက်ပိုင်းစကိုင်းတိုင်းဒေသဘက်မှာကိုဗစ် -19 ရောဂါပိုးရှိမရှိအကောင်တိုးပတ်စစ်ဆေးဖို့အတွက်အခက်အခဲဖြစ်နေကြတာပါရောဂါပိုးစစ်ဆေးဖို့ဆိုရင်မန္တလေးကိုအစင်းစင်ပို့ဆောင်စစ်ဆေးနေရတဲ့အခြေအနေကိုနာဂတ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌဦးကေဆိုင်က VOA ကိုအခုလိုပြောပါတယ်
အကျောင်းဟိုဆက်ကတော့ပို့ထားတယ်။မနေ့ပို့ဆရာလည်းကုမလင်းဘက်လာလည်းကားငါးပြီးသွားတော့ကားတော့အဲဆက်နေအောင်လေမျိုးအောင်ပဲလေမျိုးအောင်ကျောင်းဆက်ဆံမတယ်ပေါ့။ကားကကုမလင်းရနေကားတယ်။ကုမလင်းကိုဆက်လေနဲ့ပို့တော့လေ။အခက်ခဲတော့ဆန်ကေငါးနဲ့ခက်ပါလေ။ကားငါးပို့ရလည်းမလို့။ကားငါးတော့ပေါင်းပြီးတော့ငါးတော့ပေါ့ခန်းတည်းရလို့နဲ့ကုမလင်းရလို့နဲ့ငွေကြေးကိုကြောက်သေးတယ်
ကလေးမျိုးနယ်ကနေလဟန်မျိုးနယ်ကိုလာရောက်တာဝန်ထမ်းဆောင်တဲ့ဆရာမတဦးကိုတန်တရားဖြစ်တာကြောင့်စမ်းသပ်စစ်ဆေးတာဖြစ်ပါတယ်။လဟန်မျိုးကိုဆက်သွယ်တဲ့လမ်းဟာဘိုးရင်းကာလမှာကားသွားလာဖို့ခက်ခဲပြီးအများအပြားဆိုင်ကယ်ကိုအသုံးပြုရတယ်လို့လည်းပြောပါတယ်။စကိုင်းတိုင်းထက်ပိုင်းခန်းတီမျိုးကလူမှုကူညီရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုအောင်စန်းမြင့်ကခန်းတီကနေကားငါသွားရင်တစ်ခေါက်ကိုကျပ်ငွေ15သိန်းလောက်ကုန်ကြကြောင်းပြောပါတယ်
။ဒီခန်းဒီကနေမန္တလေးကိုဆိုရင်ကျွန်တော်တို့ကားက15သိန်းကုန်တယ်အလူရှင်နေရှာပြီးခန်းဒီကနေမန္တလေးထိကျွန်တော်တို့ကအရောက်ပို့ရတာဗျနိုင်ငံတော်ကလည်းကျွန်တော်တို့ဒီဥစ္စာကြီးလုတ်ပေးတာမရှိဘူးဒီပတ်စံမတက်နိုင်ဆိုကျွန်တော်တို့ကအလူရှင်မရှိဘူးဆိုကျွန်တော်တို့တော့အရန်ခက်ခဲဖြစ်မှာဆိုတော့ခန်းဒီကနေမန္တလေးကိုသွားဖို့ဆိုရင်ဒီလမ်းကြီးကလည်းတိတ်ဆိုးတယ်ဗျမိုးရွာနေတဲ့အချိန်ဆိုကျွန်တော်တို့လမ်းကမကောင်းတော့ပါဗျနေ့နေ့လေးနိုင်ရောက်ထိုင်ဟိုနောက်နေ့17နိုင်လောက်မှမန္တလေးကိုရောက်တာဒါတော့မှကားမောင်းကျွမ်းတဲ့လူဟိုဘလောက်မှရောက်တာဗျဟုတ်နစတဲ့ရနေရလည်းဟဲအပူတဲ့ဥစ္စာနဲ့ခန်းဒီဥစ္စာနဲ့ပေါင်းပြီးတော့အပို့လိုက်တာပါဗျာ။ဒီနေ့မတိရမနေ့ကဆိုရင်ကျွန်တော်အဖြေတိရမှာကြောက်ဟုတ
်။ခန်းဒီမျိုးမှာတော့တန်တရာလူနာ12ဦးရှိနေပြီးပြီးခဲ့တဲ့အပတ်က9ဦးစစ်ဆေးထားပြီးဖြစ်ပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာကအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကတော့ဒေတာတွင်အခက်အခဲတွေကိုဖြေရှင်းနိုင်ဖို့အစိုးရကိုတင်ပြထားကြောင်းအခုလိုပြောပါတယ်။ဒီ
မျိုးလေကိုဗစ်ကောင်ကြီးရနေပြီးတော့မှဒေတာဦးရှိအကိုဗစ်ကောင်တင်ပြီးတော့မှတအားဆိုးရွားကိုတင်ပြီးတော့မှသူတို့ဆော်ရဲပေးနေတာရှိပါတယ်ဗျာ။ဒီကတော့ငွေချေဟောဗျာငွေချေတော့ဟိုတည်းလည်းရှိပါကျွန်တော်တို့ဆီဝလောက်တယ်အရေးကြီးတာတော့ငွေချေပေါ့နော်ငွေချေလောက်တယ်ဆိုလို့ရှိရင်တော့ဒီစောက်ကြည့်လူနာကစပါတော့ဒီကိုဗစ်ကောင်တီကစောက်ကြည့်တာဖွဲ့တယ်ဟောပေါ့သူ့ကိုလုံလလလောက်ဟောဆွန်ရနေတယ်ဆိုလို့ရှိရင်တော့
တော့ကျွန်တော်စင်မာတော့ဟောပေါ့တလောအခက်ချက်မရှိဘူးကြာလူလူလည်းနဲတယ်ပြောလေ
လောလောဆယ်မှာတော့စကိုင်းတိုင်းဒေသကြီးအတွင်းမှာယောဂဘိုးတွေးရှိသူ32ဦးရှိပြီးချင်းသွင်းမြစ်အထက်ပိုင်းဒေသ Homeland နဲ့ဖောင်းပြင်မှာတယောက်စီတွေးရှိထားတာဖြစ်ပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။Radio season ကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ကျွန်တော်ဝင်းမေမှာဘင်္ဂလားဒေ့ရှ်နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုနိုင်ငံတကာသံတမန်တွေနဲ့ကူညီရေးအဖွဲ့တွေတွားရောက်ပြီးအကူအညီတွေပေးကာရိုဟင်ဂျာအကြက်တီးဖြည့်ရှင်ရေးပြောဆိုခဲ့ပါတယ်။ကိုဗစ်ဒဏ်ကျုံနေရပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကူညီစောင့်ရှောက်ပေးမှုနဲ့ဒုက္ခသည်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေကြောင့်ဒီဒုက္ခသည်စခန်းတွေမှာယောဂါကူးစက်မှုထိန်းချနိုင်တာအတွက်လည်းဘင်္ဂလားဒေ့ရှ်အခြေစိုက်ဒီနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကချီးကျူးလိုက်ပါတယ်။ဒုက္ခသည်တွေကျွန်းတစ်ခုကိုရှေ့ပြောင်းရေးကြိုတင်လည်လာမှုတွေလုပ်ဖို့ကိုလည်းဒီအဖွဲ့ကတိုက်တွန်းခဲ့တာကိုကြော်ပြမှာပါဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကကောက်ဆက်စ်ပဇာမြို့မှာရှိတဲ့ဒီဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်ဆိုင်ရာအမေရိကန်သံမတ်ဗြိတိရှ်မဟာမင်းကြီးကနေဒါကူညီရေးမဟာမင်းကြီးကုလသမဂ္ဂဌာနကိုယ်စားလှယ်တို့နဲ့အတူမနေ့ကပဲတွေ့ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဥရောပသမဂ္ဂသံမတ်ကြီးရန်စတီတာရစ်ကဒုက္ခသည်တချို့ရောက်ပြီးသားဖြစ်နေတဲ့ဘာဆန်ချာကျွန်းကိုရှေ့ပြောင်းရေးအတွက်ကျိုတင်လည်လာဖို့တိုက်တွန်းလိုက်ပါတယ
် A go and see visit is of course very good because the people need
ကျောင်းရမယ့်ကျွန်းကိုကျိုးသွားကြည့်ဖို့ခီးကအရန်သင့်တော်ပါတယ်ဘာလို့လဲဆိုတော့ဒီကလူတွေအနေနဲ့သူတို့ဘယ်လိုနေရာမျိုးကိုသွားရမယ့်ဆိုတာကိုကျိုးသိထားဖို့ပေါ့နော်အဲ့ဒီမတိုင်ခင်ကိုလည်းကုလသမဂ္ဂအနေနဲ့ဤပညာဆိုင်ရာလည်လာဆန်းစစ်မှုတွေကျိုးပြီးသွားလုပ်ပေးဖို့အထူးအရေးကြီးတယ်လို့ထင်ပါတယ်ခုလိုဤပညာပိုင်းလည်လာဆန်းစစ်ပြီးမှသာဒီကျွန်းကဘလောက်လုံခြုံတယ်ဘလောက်ရည်ရှိနေနိုင်မယ့်ဆိုတာကိုသိနိုင်မှာမို့ပါဒီလိုခီးစဉ်မျိုးဖြစ်လာဖို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးအာမေလာကလည်းဒီရိုဟင်ဂျာအကြက်တီးကဘင်္ဂလားဒေ့ရှ်လိုပဲအမေရိကန်အတွက်လည်းအရေးပါတဲ့ဦးစားပေးဖြစ်ပြီးဒုက္ခသည်တွေလုံခြုံစွာပြန်နိုင်တဲ့အခြေကိုဆက်ကူသွားမယ်လို့ကတိပေးခဲ့ပါတယ်ဒီအဖွဲ့မှာပါလာတဲ့ကမ္ဘာ့ဘဏ်ဌာနညွှန်ကြားမှုမာစီချန်ပွန်ကလည
်း We cannot forget that they are here
the real ဒီမှာရှိနေတယ်ဆိုတာကိုအားလုံးကမေ့ထားလို့မရပါဘူးဟုတ်ပါတယ်ကယောဂါကြီးကြာရောက်လာတယ်ကိုဗစ်ဖြစ်လာတယ်ဒါပေမဲ့ဒီရိုဟင်ဂျာအချက်တွေကိုပြန်တုံ့ပြန်ကူညီပေးဖို့ရည်ပါမှုကလည်းအားလုံးနဲ့အတူဆက်ရှိနေပါတယ်ဒါကြောင့်မို့ကမ္ဘာ့ဘဏ်အနေနဲ့ဒီအချက်တွေကိုတုံ့ပြန်ကူညီပေးနိုင်ဖို့ဘင်္ဂလားဒေ့ရှ်အစိုးရအတွက်အမေရိကန်ဒေါ်လာ3,500ကူညီပေးထားပါတယ်လို့ပြောသွားတာပါနောက်ဒီကိုယ်စားလှယ်အဖွဲ့မှပါလာတဲ့ကုလသမဂ္ဂလူ့ရေရမငွေအဖွဲ့ UNFPA ရဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာဒုတိယဌာနကိုယ်စားလှယ်Eco narrator ကလည်း
Humanitarian partners coming together the World Bank this time with UNFPA
လူသားချင်းစာနာမှုအကူအညီဆိုင်ရာမိဖက်အဖွဲ့တွေစုပေါင်းပြီးလာကြတာပါကမ္ဘာ့ဘဏ်နောက်ကုလသမဂ္ဂလူ့ရေရမငွေအဖွဲ့ဒီအဖွဲ့တွေအားလုံးအခြေပြုပြီးတော့ကိုဗစ်ပြဿနာမြန်မာလာနေတာကိုမြန်မြန်တုံ့ပြန်အကူအညီပေးနိုင်နေပါပြီဒီမှာလိုအပ်နေတဲ့မျိုးဆက်ပွားကျန်းမာရေးဆိုင်ရာအကူအညီတွေနဲ့သူတို့ရတဲ့နဲ့အခွင့်အလမ်းဆိုင်ရာဝန်ဆောင်မှုတွေကိုပေးနိုင်နေပါပြီလို့ပြောသွားတာပါကိုဗစ်ရောဂါကာလမှာဒီကိုယ်စားလှယ်အဖွဲ့ရောက်လာတာကြောင့်ဒုက္ခသည်တွေမတွေ့လိုက်ရပဲသူတို့အတွက်ရောဘင်္ဂလားဒေ့ရှ်အတွက်ပါအကူအညီပေးသွားတာကိုကြားတဲ့အချိန်ကုသဗလောင်စခန်းအမှတ်1မှာခေလုံနေထိုင်သူလည်းဖြစ် ARNU လို့သူကခေါ်တဲ့ Arkan Rohingya National Union အဖွဲ့ရဲ့အတွင်းမူကို Elias က VOE မြန်မာပိုင်းကိုပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံသားတော်လည်းသူတို့အတော်လည်းကိုင်ရာကိုကြားတယ်ကျွန်တော်မြန်မာပြည်ကနေလာတဲ့ရိုဟင်ဂျာဒုက္ခသည်တော်လည်းဒုက္ခသည်စခဲမှာလူတွေကျမာတယ်ဘိုင်းနဲ့တက်တက်တဟာတွေသူတို့ကိုင်ရင်မေလို့ကြားတယ်နောက်ပြီးတော့သူတို့ပညာရေးဘက်မှာကျောင်းတွေစင်တာတွေသူတို့ပညာရေးနဲ့လည်းဆွေးနွေးတာကျွန်တော်ကြားပါတယ်အမြင်ဆုံးကျွန်တော်နိုင်ရကိုပဲပြန်နိုင်ဖို့တော့ကျွန်တော်တောင်းဆိုချင်တယ်နိုင်ငံတကာဘယ်လိုပုံစံနဲ့ကျွန်တော်ကိုကူညီပေးနိုင်မလဲမြန်မာဆိုတာကိုရောနိုင်ငံတကာအခုလုံးအင်းပြီးတော့ခုနေမှာဘယ်လိုနေမလဲအဲ့ဒါကိုပဲကျွန်တော်တောင်းဆိုချင်ပါတယ
်ဒီနိုင်ငံတကာဖွဲ့စည်းအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေကိုလက်ခံကူညီပေးနေတာကိုချီးကျူးလိုက်ပြီး ပြဿနာရဲ့ရင်းမြစ်ကိုဖြေရှင်းကာသူတို့လုံခြုံစွာအင်ပြန်နိုင်ဖို့ကမြန်မာစုရပေါ်မူတည်နေတယ်ပြစ်မှုကျူးလွန်ခဲ့သူတွေကိုအရေးယူပေးမှသာဒုက္ခသည်တွေပြန်ဖို့ယုံကြည်မှုရလာမယ်လို့ပြောခဲ့ပါတယ်မြန်မာစုရဘက်ကတော့ဒီဒုက္ခသည်တွေပြန်လက်ခံမယ်လို့ပြောထားပေမဲ့ရိုင်ဂျာဆိုတဲ့သုံးနှုန်းကိုလက်မခံသေးပါဘူးခင်ဗျာကျွန်တော်ဝင်းမြန်ပါ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့တောတာရှင်တွေအနေနဲ့ VOA ရဲ့ internet ဆာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီကျမအင်ဂျင်နိုင်ပါ American ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းဘက်ကကန်ဆာယောဂါနဲ့အသက်89နှစ်အရွယ်မှာကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာအမျိုးသမီးတို့တရက်လုံးအတွက်မိအိမ်ရှင်ဖြစ်တယ်လို့တင်စားပြောဆိုခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့ပြီးအမေရိကန်ကို1990ပတ်ဝန်းကျင်တဝိုက်မှာရောက်ရှိပညာသင်ခွင့်ရခဲ့တဲ့မက်ယူစနာခင်နဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါ Ruth Bader Ginsburg ဟာအမျိုးသမီးအခွင့်အရေးလိန်ခွဲခြားမှုမရှိတန်းတူအခွင့်အရေးစတာတွေအတွက်အမေရိကန်သမိုင်းအလှည့်အပြောင်းမှာသူ့ရဲ့အခန်းကဏ္ဍဘာကြောင့်အရေးပါခဲ့တယ်လဲဆိုတာမယူဇနာခင်ကိုယ်တိုင်တွေ့ကြုံမြင်တွေ့ခဲ့ရတာတွေကိုမေးမြန်းထားပါရရှင်မယူဇနာခင်က1988လူထုလှုပ်ရှားမှုမှာဒီចောင်းသူတအုပ်နဲ့ပါဝင်ခဲ့ပြီးတော့ဒီအဲ့နောက်ပိုင်းထွက်လာတဲ့အချိန်မှာ American ပြည်ထောင်စုကိုမြန်မာចောင်းသူတအုပ်အနေနဲ့ပေါ့နော်ပထမဆုံးအခြေချခွင့်ရခဲ့တဲ့အချိန်မှာတိုက်ဆိုင်ဆိုင် Ruth Bader Ginsburg ကလည်းသူဟာဒီတရားရုံးချုပ်တရားသူကြီးဖြစ်လာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီ Ruth Bader Ginsburg အပေါ်မှာပေါ့နော် American ပြည်သူတွေဘာကြောင့်သူ့ကိုဒီလောက်လေးစားချစ်ခင်ရတယ်လဲမယူစနာခင်ရဲ့အမြင်မျိုးပြောပြပါရှင့
်သူ့ကိုဘာဖြစ်လို့လူတွေကကြိုက်တယ်လဲလေးစားတယ်လဲအခုတေဆုံးပြီးတော့လဲမျက်မျက်နှုံနှုံနဲ့သူ့ကိုဟိုထာရရင်ထဲမှာထားပြီးသူ့ရဲ့လောက်ရတူဆက်လုပ်နေတဲ့ American အမျိုးသမီးတွေနော်အထူးသဖြင့်အမျိုးသားတွေလည်းပါတယ်ပေါ့နော်မယူစနာအနေနဲ့ကတော့သူ့ကိုဘာကြောင့်ใช่เนี่ยแต่เลยสุดเลยตูหาตะเก้ลุลลั่ลๆซินซาตุ้ยขอနိုင်တဲ့အမျိုးသမီးတယောက်ပေါ့เนาะပညာတတ်တဲ့အမျိုးသမီးတယောက်ပေါ့နောက်သူ့ရဲ့ background ကသူ့ရဲ့နောက်ចောင်းကဘာရှိလဲဆိုရင်သူဟာအမေရိကန်မှာပထမဦးဆုံး Jewish American လူမျိုးအမျိုးသမီးတယောက်ဖြစ်ပြီးတော့ဒီတရားရုံးမှာเนาะဒုတိယအမျိုးသမီးဒုတိယတရားသူကြီးအဖြစ်သမရဘီကလင်တန်နဲ့သူ့ကိုရွေးချယ်ခဲ့တာပေါ့เนาะဆိုတော့သူရဲ့လောက်ရတီကိုကြည့်လိုက်လို့ရှိရင်အဲ့ဒီအချိန်တော့မယူစနာတို့ဒီ Simon Stroke College မှာကျောင်းတက်နေတာเนาะဆိုတော့ဟိုသူ့ကိုရွေးချယ်တာလည်း1993မှာရွေးချယ်ခံရတယ်ဆိုတော့လေသူဟာတကယ်လူအခွင့်အရေးသမားเนาะနောက်လူအခွင့်အရေးသမားဒီထဲမှာသူကအမျိုးသမီးတွေကိုလူပေါင်းအဖွဲ့စည်းကနှိမ်ချစွာခွဲခြားဆက်ဆံတတ်တဲ့အကျင့်လေးတွေကိုသူကအဲ့လိုမျိုးရှေ့ဆောင်ပြီးလမ်းပြပေးတဲ့အမျိုးသမီးတယောက်ပေါ့နော်ဒါအရန်ရေးကြည့်ပါတယ်ဒီလူပေါင်းအဖွဲ့စည်းမှာအမျိုးသမီးဒီအမျိုးသားနဲ့တန်းတူရေတူရတဲ့အခွင့်အရေးဟာလူပေါင်းအဖွဲ့စည်းအတွက်အရန်ကိုအရေးကြီးတယ်ဒါကြောင့်မလို့သူကလည်းဒီအကြောင်းဆက်တက်တာဒီ Harvard နဲ့ Columbia မှာသူ คลีคลีชีบิดูสัตเด็ดเลยคลีมีความเนี่ยตัวจังสัตเด็ดของปีบีโรดีชินีปวาวตัวเลิกกูชาร์เลยปนชาร์โรเลิกชาร์โรยังตัวจัดแค่เลยเพราะว่าตัวดีอันนี้ต้องมีเดียวไปเช่นนี้เลยอันนี้ตัวจังเต็มเต็มเยอะเช่นหัวอันนี้ต้องมีเลยมาอันนี้ต้องหายาจูจังเต็มเต็มมาอันนี้ต้องมีชินีมาคนนี้เอาลงไปสิละเลยอันนี้เช่นหัวชั่วอูตู้เยสิเทมาไอ้ยังอูตัวลุลุลลัลซินดาตีพอบิโรเมียวเมียนสีเดอมิวตมีเดียวพี่เดคาจาโรตัวสีนี่ลูกตัวตู้ลูกชาหนี่เดไอ้เชิงอันนี้ยาอองชาอองชาบิโรตู้ลูกแค่เลยเนาะมันดีมันน่าตู้ลูกแค่เลยอูโจยงจันยงอมิวตมีเดียวมันเข้าตัวเนาะแล้วตู้สีมาอูชุดอ่ะเบลเลยบอเนาะอูจันตู้ขึ้นยีอมิวตมีขึ้นยีอูตัวไอ้ยังอูเซวันจาร์ไอ้จวเลยตัวดูบางคนที่อยู่จีนดูบางคนที่ยังฮะอายุต่ำเลยเว้ยนี่ยายาเลยอายุต่ำเลยเว้ยแล้วอายุต่ำยันเนี่ยเลยเออตัวพ่อคุณน่าเลยสูรุ่งเสียงตัวผมเลยอายุต่ำเลยผมรู้คุณยังไม่ได้เป็นเลยสูบเลยตัวคนที่จะคุยคุยทำไรเลยเออผมรู้คุยทำเลยสุดปัจจุบันเราดูทราบอยู่ที่อุบลสาธารณูทุกเดออะไรมาตัวอุบลสาธารณูอายุต่ำเลยคุณยังจำอยู่ตัวยี่เลยแล้วถ้าจะรอตัวอายุที่หายยี่ยี่ที่ว่าสับอยู่เลยตัวที่ขายดีดูตรงนี้ดิไอ้ตัวน้องน้องตัวสีเส้นนี้นะดีรูปแบบพวกสีเนี่ยดีลุลลาลาชิ้นนี้อ่ะพวกเส้นนี้ตัวที่ทำอยู่เนาะสับจอดูเลยสำหรับตัวเนี่ยน้องจังหวะจีนเราอยู่สิถ้าเราเดี๋ยวรู้ว่าชิ้นนี้มาเดียวนี้เนี่ยเราเชื่ออะไรแค่แค่ดีเนาะชิ้นนี้ยังไงมาเลยดูตรงนี้ดิอันนี้เลยตัวตัวดูตรงนี้ดิไอ้คนยี่โก้เจ้าเนี่ยรู้ว่ามาบาลาสูเลยตัวไอ้ที่สิ่งเนี่ยสิ่งวันซ้ำหูกูชิลตัวอู้สังเกตเลยตัวดีอเมริกามาตัวนั้นไม่กี่เลยเนาะอเมริกามีจีจาร์มาอเมริกาหรือจาร์มาไอ้ยังกูตัวลิลิซ่าซ่าเออลุงเนี่ยบอกเนาะอยู่ที่จีนอุกฮาร์เลยบอกเนาะ
โอเคเออรูปีเดอร์กินส์เป้ยทุกที่เนี่ยดันดูคุยบอกเนาะเล่นควายช้ามือมือชีวะอเมริกาอเมริกามีว่าดันดูคุยสุดเลยเขาลูกเพื่อนสี่เดียมาตัวย่านในตลาดลงในเกเรสุดเลยไปมาเนาะไอ้ปอมาอ๋อบลูมีมาเลยเช่น
โอ้มีมาดีลูนี่ทามิวเนี่ยมาเบียวเนี่ยอเมริกามาเรามาก็แค่เพื่อสิ่งนี้เรื่องเดียวเรื่องมาคันเดียวผมมาพูดเองบ่เนาะมีตัวมีจริงและท่าจ้ามีตัวจริงและท่าจ้าเลยจันทร์คุณยี่สุรากะมีตัวมีดีสุจันทร์ยูตุและท่าไหนเงินสิ่งเดียวบ่เนาะมีตัวมีจริงและท่าจ้ามีตัวจริงและท่าจ้าดารีอาลูกคุณยี่ในเนี่ยตัวอารมณ์อยู่มีมังปีอาไปหรอแต่ยาเย่มาดูสิ่งเกเรเลยนับรู้ลุล่าสวาคลีกูมาลูจริงลุเชนแค่ท่าไหนเนี่ยบ่เนาะเออลุงยูคุณยี่เลยบ่เพราะฉะนั้นอ่ะคุณยี่ดีที่อุบลยี่เอามาส่งแค่ไหนก็ชีเดสูเอาตัวลงไหนเกลือว่ากูรู้สึกว่าเดี๋ยวรู้ว่าเนาะยังรู้ดูเรื่องลิซ่าเจนขาดไอ้ก่อนอุบลมาเปลี่ยนลุชินตัวพานี่ดูเลยสูรุชินเนาะมีต้นมีดีด้วยแต่แค่อึดคุณยี่ดียาวตัวนั่งยาวไปเลยมีเอ็นชินรู้เปลี่ยนลุยาเลยเนาะ
ตัวพี่ตั้งยังไงพี่ตั้งมือเราจีเมื่อส่วนยิ่งไม่ยุ่งหน้าเข็นด้วยป่ะเนาะดีกว่าอาจจะดูยูมีเฉดียาบาบาเลยใช่
อะไรบอกอย่างนี้โอ้กูว่าเลยโอ้จะดูจังแต่ตรงอ่ะที่สามีสายอยู่ในอุบลอยู่แก่เลยแต่ไม่ไอ้เช่นว่าเลยกูว่าสุรยุทธ์ขันรอเลยชิ้นยังเดียวเลยเช่นจะดูจังมาตัวแต่ตะโพกอ่ะพับเชื่อเลยสุรสีไลม์มวยรูปน้องสีไลม์มวยน้องจะดูจังตัวเล็กเล็กอะไรบ้างน้องแต่ไม่อุบลเราเสวนซาเลยแต่ไม่กูว่าอุบลเราไปเสวนซาซะไอ้ที่ชิ้นนั้นคือเนี่ยมาเลยโอ้สุรพี่ขันรอเนรีตัวละเนี่ยสาวกงงยังรู้ไม่ยาวบ่เนาะเดี๋ยวพี่อ๋อยนับรอเลยสาวพี่สาวอยู่มาอุบลีกูจะน่าตัดเตยอะไรเลยอันนี้ตัวเตยอะไรข้าจะรอเลยตัวค่อยๆใกล้ๆสี่เลยสุดหรอมันยุติน่าดูรูปเดียร์กันสปอตเตอร์จังยาวเลยนะพี่ว่าโอ้กูว่ากูยังตั้งดีมาอุบลีกูเลยนับรอด้วยเนาะสาวพี่สาวอยู่แบบพี่ที่เวทีนั้นแบบพี่ที่ก้าวหน้าๆที่หาได้ปัญญาอีกคู่ยากเลยลูกเสียงกูเลยอันนี้อยู่สี่นี่ก็เดียวพี่ละมาตอนดีดูกูอุ้งสองนายเนี่ยดีดูกูกาโก้นายเนี่ยเช่นนี้ก็พิมพ์เลยลูกขันสามีเลยตู้เจ้าหนี้ลีลามีดอกเลยเออรูปีเดอร์เกนส์ปักกูเจ้าหนี้ยังเยอะไหมสุรุ่งเสียงตู้ดีอเมริกามาชีอู่กับฉันกูขายเงี้ยเลยป่ะเนาะลูรีด้วยชีอู่กูลูรีเนี่ยโอ้ลุ้นละสัวกูเป็นนายเงินซีอู่นายเงินเดียวสุนายเงินอ่ะเนาะเฮ้ยเรียสักเลยสุยท่าวเสียท่าวใจท่าวเกียสักเลยดีปัจฉมาอุดมอุบลีปอนอ่ะแต่เนี่ยลูกกับบาทิลูเราอัดเปลี่ยนตัวน่ะเลยตัวอะไรอุบลีเดียวตัวอัดเปลี่ยนตัวน่ะพลูเปลี่ยนตัวน่ะดูเรื่องกูตื่นช้าๆเนาะซึ่งจะด้วยขออุบลีเบาเนี่ยก็เดี๋ยวอุบลีสู้มือบุอุบลีเบาเนี่ยก็ไปเดี๋ยวจะอุบลีเบาเนี่ยก็ไป ဆိုကြဆိုပြီးတော့အမျိုးသမီးငယ်လေးတွေကသူကလမ်းညွှန်ပေးခဲ့တဲ့အခါကျတော့ထက်ထက်မြက်မြက်အမျိုးသမီးတွေဟာဥပဒေစကားနဲ့ပြောတဲ့အခါမှာပို့ပြီးတော့လုံခြုံမှုရှိတယ်ပို့ပြီးတော့အောင်မြင်မှုရှိတယ်အမေရိကန်ရဲ့ခြေဥကိုသွဲကင်ပြီးတော့လုတ်သွားတဲ့အလုပ်တွေ
ဟုတ်ကဲ့အဲ့တော့ဒီ Ruth Bader Ginsburg ကဒီအမျိုးသားတွေနဲ့သူတန်းတူလှုပ်လှုပ်ပြီးတော့ဒီတရားရုံးချုပ်ရဲ့ဒုတိယမြောက်အမျိုးသမီးတရားသူကြီးအနေနဲ့ပေါ့နော်သူရဲ့ဒီအလုပ်တာဝန်တွေကိုခက်ခက်ခဲခဲထမ်းဆောင်နေတဲ့ကြားတွေကတစ်ဖက်မှာလည်းဒီမိသားစုတာဝန်မလစ်ဟင်းအောင်လေမျက်မျက်တတဖြစ်အောင်သူဆောင်ရွက်သွားတာရင်းနဲ့ပတ်သက်ပြီးတော့မယူစနခင်ဘယ်လိုမြင်ပါလဲရှင
်ဟိုမယူစနအနေနဲ့လေအမေရိကန်အမျိုးသမီးတွေကိုလေအရန်အားကြတယ်အမေတွေပေါ့နော်သူတို့ဒီအမေလည်းဖြစ်တယ်အလုပ်လည်းရှိတယ်ဥမာဆရာဝန်မသူလည်းဆရာဝန်မနော်အလုပ်ငန်းမျိုးစုံပေါ့နော်ဒါမဲ့ Ruth Bader Ginsburg ကိုပြောလို့ရှိရင်သူကရှိနေမှာယူတယောက်ဖြစ်ပေမဲ့သူ့ရဲ့ကလေးတွေကိုကလေးနှစ်ယောက်ဟာလာပြည်သူပြောထောက်နိုင်ရတယ်အဲကလေးကိုဝင်နဲ့လည်းသူအကောင်းဆုံးအတော်ဆုံးကျောင်းသူဖြစ်နော်ဇူးစားခဲ့တယ်ပေါ့နော်တိတ်ဆုံးတဲ့အထိပေါ့နော်သူလုတ်ချင်တဲ့ဟာကိုသူစိတ်ဝင်စားတာကိုလုတ်သွားတယ်အဲအဲ့ဒါကိုတော့မယူစနလေးလာမိတယ်လို့နော်
ကျေးဇူးပါပဲရှင်ဒီမက်ယူစနာရဲ့ Ruth Bader Ginsburg နဲ့ပတ်သက်ပြီးတော့အခုလိုပြောကြားပေးရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်ကုဒဝတ္တဒဆိုရင်အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနေတဲ့ Air Force One လေယာဉ်ပုံစံတိစောက်ထားတဲ့ပြရိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါဒီအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာAir Force One လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတဝန်ခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါအခုအခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိစောက်ထားတာလဲသမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတောက်နေထိုင်လဲဘသူတွေကသူ့လိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်ဟင်းထဲကရုံးခန်းတဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိစောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရပ်မှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချိန်ဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်အိုတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့စစ်မှုထမ်းတွေကတော့$22ပဲပေးရမှာပါအသက်6နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cellphone နဲ့နှကြက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုံးကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင် engine အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ်
You should be standing by the massive engineFeel free to walk up to it.
Engine ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်သက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အန္တရာယ်ရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီးတဲ့လေယာဉ်တွေစီကနေတဆင်စီးပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်သန်းနိုင်တာပါတကယ်တော့လေ Air Force One လို့ခေါ်ရဟာသမရစီးနေတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယင်မရှိအောင်အတွက်နာမည်ပေးထားတာပါသမရတတန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force One လို့မခေါ်တော့ပါဘူ
း An Air Force One has also carried the bodies of our deceased presidents on one final ride to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွက်ရွှေ့ပြောင်းတယ်ယူရမှာလဲ Air Force One ကိုအသုံးပြုပါတယ်သမရဂျွန်ဖ်ကနေဒီလင်ဒန်ဂျွန်ဆန်နဲ့သမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုရတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်ဆင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစီအဝေးခန်းရုံးခန်းတွေရှိပါတယ်သမရအိတ်ခန်းမှာတော့ဒ တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေယာဉ်ပေါ်မှာသမရအခန်းထဲကလွဲလို့လေယာဉ်မှူးတွေအတွက်သာအေးရရှိပါတယ်သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမာရေးပေါ်မှာပဲအိတ်ကြရတာပါသမရစီးတဲ့လေယာဉ်ဆိုပေမဲ့လည်းဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစည်းအဝေးကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေလေးတောင်းအမြင့်ကရုံကန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ဖီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်ဒီမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်ရက်ကတော့တမရယုံအဖွဲ့ဝင်တွေတမရလုံချုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါရယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကတမရနဲ့ကတော့ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up.He only had 2.5 hours sleep. So I came in and I went
to na nai kwel law pe ia de me nu wo chin cha ni ba bi. Da chaung tu ia twa bi a ta le chi le de tu a ne ne hlout twa ba de. Pi lo a tan thwet bi nyi ba de. Na song no chinaw le ia ga nu wa ma wo mong lai da lo pyo lai de chi ma lo tamara ga di lo so le mnu ne paw so bi pyo ba de. Da ga lo American tamara ye dai ya aim paw bya.
Le yin mu dan ni a ni ne tamara ri ne a gu lo ni ni kak kak sat san kwen ya da chaung tu lo ma pyo sia a mya pya le shi ni da wa.1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်။သမရအတွက်စားတောက်ဖွေရာပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was a pretty much a regular standard. He didn't have any specific.
သမရ Bush ကဘာဖြစ်ဖြစ်စားသူပါ။ဘယ်လိုစားခြင်းနဲ့ဘာစားခြင်းနဲ့ဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲ။သူကပန်းကောက်ပြီးဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ်
။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ။1982ခုနှစ်ကနေ1989ခုနှစ်အထိသမရတာဝန်ယူခဲ့တဲ့သမရ Ronald Reagan လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပါ
။ When I was hired my official photograph with President Reagan
လေယာဉ်အမှုတန်းဖြစ်လာတော့သမရ Reagan နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပုခုံးကိုဖက်ထားပါတယ်။ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေ။သမရကဖက်လက်တကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအလုံးပေါင်းပြီးဝတ်တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထပ်ဝတ်ရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ။
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်ရတယ်လေအများပြားရှိနေတာပါ။1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F ကနေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆန်ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စွာကျင်းပခဲ့ဘူးပါတယ်။သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါ။အခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့ American ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာ American ပြည်အောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီတစ်ပတ်တော့ COVID-19 ရောဂါရှိမရှိအမြန်ဆန့်သက်နိုင်တဲ့နည်းတွေအကြောင်းမြောက်ကိုရိုင်းနပ်ပြည်နယ် Greenville Biden Medical Center အနုစီဝတ်ဓာတ်ခွဲခန်းအကြီးကဲဒေါက်တာဖြူမြတ်တွေကိုမင်းနဲ့ဒီတင်ပြပေးပါမယ်။
အမြန်ဆန့်သက်တာကနှစ်နည်းပေါ့နော်။နှစ်နည်းဆိုတာကဟိုဆန့်သက်တဲ့ဘယ်ဟာကိုရှာလဲပုံမူတရားပေါ့။အဟိုးရင်တဲ့က swap ကိုတုံးပြီးတော့လုပ်တဲ့ဥစ္စာမှာစံတက်တာလည်းအမြန်တုံးတဲ့ platform တွေပေါ်လာပါတယ်အဲ့ဒါတစ်ခုနောက်တစ်ခုကကြတော့ antigen test လို့ခေါ်တယ် antigen ဆိုတာ virus ရဲ့အပေါ်ရန် protein ကိုစမ်းတာပေါ့နော်အဲ့ဒါလည်းအမြန်စမ်းတဲ့နေတစ်ခုအဲ့ဒါတော့နောက်ပိုင်းပေါ်တာပေါ့နော်ဟိုလွန်ခဲ့တဲ့2လ3လလောက်ကနေစပြီးတော့ company တွေတစ်ခုပြီးတစ်ခုအဲ့လိုပေါ်လာတာပေါ့နော်အဲ့လိုဆိုတော့နှစ်မျိုးပေါ့နော်အဓိကပေါ့
အခုဒီမှာဆိုလို့ရှိရင်တက်ကတူတွေပြန်ဖွင့်နေပေါ့နော်ဒီတက်ကတူတွေမှာ saliva test လို့ခေါ်တဲ့သရေတို့တံတွေးတို့ကနေပြီးတော့ဆန်းသက်တာတွေလည်းတုံးနေပြောပါတယ်အဲ့ဒီဆန်းသက်မှုကမြန်တယ်လို့လည်းပြောတယ်ဆိုတော့ဒီဆန်းသက်မှုနဲ့ပတ်သက်ပြီးတော့တကယ်ဒီဓာတ်ခွဲကန်းနေမှာပညာရှင်တွေတုံးကြလာတာသိကြပါတယ
်ဒီဆန်းသက်မှုက saliva direct လို့ခေါ်တာပြီးခဲ့တဲ့တလောကမှာ Yale ကနေပြီးတော့နီးပေါ့နော် protocol ကို FDA ကနေ approve လုပ်တယ်ဆိုတာအဲ့ရနေစပြီးတော့နာမည်ကြီးသွားတာပါတကယ်တမ်းကျတော့ဒီအဲ့ဆန်းသက်မှုကအဲ့သတွေးကိုတုံးပြီးတော့ဆန်းသက်တာအချို့ကျောင်းတွေမှာတော့စပြီးတော့ Yale ရဲ့ protocol ကိုတုံးပြီးတော့လုပ်ကြတယ်ဒါပေမဲ့အဲ့လောက်ကြီးတိအမြန်ကြီးမဟုတ်ဘူးပေါ့နော်ပြီးတော့အခုလောလောဆယ်ကဒီ scientific community မှာဘာဖြစ်နေလဲဆိုတော့ debate ဖြစ်နေတာက saliva ကဒီသတွေးကဟို universal မဖြစ်ဘူးပေါ့နော်ဟို swap လို့မျိုးတတတညညာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ lab တွေအကုန်လုံးကလည်းဒီ test ကိုမလုံတန်မလုံနိုင်သေးပါဘူးပြီးတော့ Yale ရဲ့ protocol ကလည်းအဲ့လောက်ထိအမြန်ကြီးလည်းမဟုတ်ပါဘူးဆိုတော့ဟို lab တွေတစ်ခုနဲ့တစ်ခုကွာပါတယ်ဆိုတော့တော်တော်များများမသုံးကြသေးပါဘူ
းဒီ saliva test ကိုမပြောခင်ဆောစောပြောတဲ့အမြန်သုံးလို့ရတဲ့နည်းနှစ်နည်းပေါ့နော်အဲ့နှစ်နည်းတည်းကပထမနည်းကိုရှင်းပြပေးပါ PCR လို့ခေါ်တဲ့နည်းပေါ့နော်အဲ့ဒါလေးကိုပထမဆုံးရှင်းပြပေးပ
ါ PCR ဆိုသုံးတဲ့နည်းကတော့ဒါကပထမဆုံးထွက်တာပြီးတော့ဒါ standard ပေါ့နော်ဒါက gold standard လို့ခေါ်မှာပေါ့နော်အခုလောလောဆယ်ဆိုရင်တော့ဘာလို့လဲဆိုတော့သူ့ရဲ့ဟို sensitivity ကအရင်ကောင်းတာ ਉਹ ဒီဟာကဟို PCR နဲ့ဥစ္စာကဒီ sample နမူနာကလည်းဒီနှာခေါင်းကနေပြီးတော့မှ swab ကိုသုံးတာပေါ့နော်ဆိုတော့အဲ့ဒါက virus ရဲ့ RNA ကိုပွားတာပေါ့ပွားပြီးတော့ပူချိန်နဲ့မျှပြီးတော့လိုက်ပွားတဲ့အဲ့ဒီ PCR နည်းပေါ့နော်အဲ့ဒါကအခုအမြန်နည်းတွေဟာလည်းပေါ်လာပါတယ်ဆိုတော့မိနစ်40ဒါမှမဟုတ်ရှင် positive ဖြစ်တယ်ဆိုလို့ရှိရင်5မိနစ်10မိနစ်အတွင်းမှာအဲ့ဒီ positive ဖြစ်တာကိုပြတယ်ပေါ့နော်အဲ့ဒီအမြန်နည်းတွေပေါ်တယ်ပေါ့နော်ဒါကတခုအဲ့ဒါ PCR ပ
ါနောက်တစ်ခုကရောantigen ဆိုတဲ့နေရာအဲ့ဒါလေးလည်းရှင်းပြပေးပ
ါ antigen ဆိုတာကကြတော့ဒီ virus ရဲ့ RNA ကိုသုံးတာမဟုတ်ဘဲနဲ့ virus တစ်ခုမှဆိုရင်အပြင်မှာပေါ့နော် protein တွေရှိရပေါ့နော်မျက်နှာပြင်မှာမျက်နှာပြင်က protein ကိုစမ်းသပ်တာပေါ့နော်အဲ့ဒါဆိုတော့ဒီဟာကတော့ amplify မဖြစ်တာမဟုတ်ဘဲအတွက်ကြောင့်မလို့ sensitivity ကတော့နည်းနည်းတော့နည်းတယ်ဒါပေမဲ့မြန်တယ်ပေါ့နော်ဆိုဒါက antigen test ဒါဒီ test တွေကဟို PCR နောက်ပိုင်းမှာမှပေါ်လာတာမြန်တော့မြန်တယ် sensitivity နည်းနည်းတော့နည်းတယ်ဒါပေမဲ့ဟိုမြန်မြန်စက်တက်နိုင်တဲ့အတွက်ကြောင့်မလို့ screening တွေဘာတွေလုပ်ဖို့လို့ဟို point of care ပေါ့နော် clinic တွေဘာတွေမှာလုပ်လို့တော့အဲ့လိုမျိုးလွယ်တယ်ပေါ့နော်အဲ့ဒါတစ်မျိုးပါ antigen test က
ဟုတ်ဒေါက်တာဖြူမြတ်သွေးလုံနေတဲ့ဒီတက်ခွက်ကနေမှာဒီနှစ်မျိုးကိုပဲအဓိကထားဆန်းတာလားဒါမှမဟုတ်တခြားဘာတွေညာဆန်းနေလဲပြောပြပေးပါ
ဒီနှစ်မျိုးကိုပဲအဓိကဆန်းတာပါအဓိကကဟို lab အကြီးတွေမှာကတော့ဒီ PCR method ကိုပဲဟိုအဓိကဆန်းတာပေါ့နော် PCR မှာမှပထမပြောတဲ့အမြန်လုပ်တဲ့ PCR က lab ဝင်တဲ့အတွက်ကြောင့်မလို့ဒါမျိုးကကြတော့ surgery လုပ်ရမယ်လူနာတို့ပါတို့ဆိုလို့ရှိရင်အဲ့လိုမျိုးအမြန် PCR ကိုသုံးတယ်ဟို outpatient တို့ပါတို့ဆိုလို့ရှိရင် batch နဲ့လုပ်တယ်ပေါ့နော် PCR အဲ့လိုမျိုးသုံးတယ်အဲ့ဒါကတော့ဒီ swab ကနေရတဲ့ဥစ္စာပေါ့နော်ကျွန်တော်တို့ဒီဆေးရုံတွေရဲ့ဒီ outpatient clinic တွေရှိတယ်အဲ့မှာကျတော့ antigen test တွေထားရတာပေါ့နော် clinic တွေမှာဒီနှစ်ခုပဲအဓိကထားတယ်လောလောဆယ်ကတော့အဲ lab ထဲမှာ brain စနစ်ကိုစမ်းသပ်ဖို့အတွက်ကို test တွေအဟို experiment လုပ်နေပါတယ
် saliva test လို့ခေါ်တဲ့တွင်းနမူနာစမ်းတဲ့ဟာနှီးလေးကိုနည်းနည်းပြောပြပေးပါဘယ်နေရာယူပြီးတော့ဘယ်လိုပုံစံနဲ့စမ်းလဲဆိုတာ
ਨੇ saliva ကကောင်းတာတစ်ခုကတော့ဟုတ်ပါတယ်ကိုကကို saliva ကိုကလပ်လုပ်ရုံပဲပေါ့နော်ဒီလိုမျိုး nurse တွေပါတယ်ကနေပြီးတော့ဟို sample ကိုယူကြမလို့ပဲနဲ့လူရိုးရိုးတန့်ရှင်းတဲ့ခွက်ထဲမှာ saliva ကိုယူပြီးတော့ဥပမာပေါ့နော်ရေးရ protocol ကနေပြီးတော့ base လုပ်ထားဆိုလို့ရှိရင်ဒီ saliva ကို sample ကို new extraction လို့ခေါ်တာပေါ့နော် extract လုပ်တယ်ဆိုတာဒီ sample ကနေပြီးတော့မှ virus ရှိလို့ရှိရင် virus ကို extract လုပ်တယ်အဲ့ရနေမှ nucleic acid ပေါ့ RNA ကိုပဲတစ်ခါပြန်ထုတ်တာပေါ့နော် saliva ထဲမှာ virus ရှိရင် virus ရဲ့ RNA ကိုထုတ်ပြီးတော့အဲ့ဟာ PCR method ကိုပဲပြန်ပြီးတော့သုံးတာဖြစ်ပါတယ
်ဒရွေးထဲမှာပါတဲ့ virus ကိုထုတ်ယူတာပဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့
ဒီ saliva test ကဆက်သက်တိတ်မတိကြဘူးလို့ပြောပါတယ်အဲ့ဒါဘာကြောင့်ပြောနိုင်တာပါလဲ
အဲဆိုတော့အဲ့ဒါကသရွေးဘလို့ထွက်တဲ့ပုံမှာမူတည်ရပါတော့နော်အမှန်ဆိုသရွေးကပုံမှန်ဆိုလို့ရှိရင်ဒီရှားအောက်ကနေပြီးတော့ရိုးရိုးသရွေးအကြည်ဖြစ်ရမယ်အဲ့ဒါဆိုလို့ရှိရင် ဆမ်ပယ်ကိုစမ်းတရတာလဲလူကမဲ့အဆင်ပြေရပေါ့နော်အခုကဘလို့လဲဆိုတော့ sliver မတိကြဘူးဆိုတာလူနာတွေကဇလွေးထွင်းလေးကိုမတိတဲ့အတွက်ကြောင့်မလို့ဇလွေးကြီးပဲဒီတိုင်းအကြည်ကြီးပဲရမယ်အစားချောင်းဆိုးပလိုက်တာတို့အဲ့လိုမျိုးအိုက်ကြလို့ရှိရင်ဒီချွဲတွေပါလာတာတို့အဲ့လိုမျိုးတွေပါလာတဲ့အတွက်ကြောင့်မလို့ test လုပ်တဲ့တကယ်တမ်းအချိန်ကျတော့အခက်ခဲဖြစ်တာပေါ့နော်အဲ့ဒီအချက်ကြောင့်မလို့ဖြစ်တာလည်းပါပါတယ်ပြီးတော့ virus ကဘလောက်လောက်ဇာအကောင်ကြီးအလဲအဲ့ဒီမှာနေတာတိတ်ပြီးတော့ concentrate မဖြစ်တဲ့အတွက်ကြောင့်လည်းဖြစ်နိုင်ပါတယ်ဒါဆိုတော့ saliver test က variation အများများပါတယ်ဒီနှာခေါင်းကနေအတွင်းမှောင်ထိုးတဲ့ swab sample type test ဆာလို့ရှင်ပေါ့နော
်ဇာတွင်းနမူနာမယူဘဲနဲ့တခြားပိုတိကျကောင်းမွန်တဲ့နီးဘယ်နည်းအသုံးလို့အကောင်းဆုံးလဲပြောပြပေးပါ
ပထမဆုံး try တဲ့ဒီနှာခေါင်းအဆုံးအထိထိုးရတဲ့ swab ကိုသုံးတာအဲ့ဒါကအတိအကျဆုံးဒါပေမဲ့ဒီ sample ကိုကောက်ယူတဲ့လူကကောက်တာမမှန်နီးမမှန်လို့ရှိရင်လည်းဘလောက်ပဲဒီအဆန်းသက်တာအတိအကျဆုံးဆိုပေမဲ့လည်းဒါကလည်း negative တွေဖြစ်နိုင်တယ်ပေါ့နော
်ဒေါက်တာဖြူမြတ်တွေရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်အမေရိကန်သမ္မတဒိုနယ်ထရမ်ကလာမယ့်ရွေးကောက်ပွဲအတွက်စားလိုက်ကနေမဲပေးရင်မဲမတမမှုတွေရှိနိုင်တယ်ဆိုပြီးတက်တည်အထောက်အထားမရှိဘဲထပ်တလဲလဲဆက်ပြီးတော့ပြောဆိုနေပါတယ်။ဒီကိစ္စကိုတရားရုံးချုပ်ကအဆုံးဖြတ်ပေးရမယ့်အခြေအနေမျိုးတွေဖြစ်လာနိုင်တယ်လို့ထင်ပါတယ်။ဒါကြောင့်လဲတရားရုံးချုပ်တရားသူကြီးကိုးဦးစလုံးရှိနေဖို့တိတ်ကိုအရေးကြီးပါတယ်လို့သမ္မတထရမ်ကပြောဆိုသွားတာပါ။ဒါကြောင့်လဲစက်တင်ဘာ18ရက်နေ့ကဆုံးမသွားတဲ့တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာရွေးကောက်ပွဲမတိုင်ခင်လှူစားထုတ်ဖို့သမ္မတထရမ်ကပြောဆိုနေတာလည်းဖြစ်ပါတယ်။ယူသားတဲ့ရွေးကောက်ပွဲတရားဖြစ်စေချင်ပေမဲ့ဖြစ်နိုင်မှမထင်ဘူးလို့လဲသမ္မတထရမ်က North Carolina နဲ့ Florida ကိုရဟတ်ရင်နဲ့မထွက်ခွာခင်အိမ်ယူရောတောင်ဖက်မြက်ခင်မြန်မာသတင်းထောက်တွေကိုကြားတာပြင်းနေကပြောဆိုခဲ့ပါတယ်။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ Christopher Ray ကတော့အမေရိကန်အထက်ကရွေးကောက်ပွဲတွေမှာမဲမတမမှုအတွေ့ပူပေါင်းဆောင်ရွက်ဖို့စားလိုက်ကနေဖြစ်စေတခြားနိလန်းတွေနဲ့ဖြစ်စေလုပ်ကိုင်တာမျိုးအမေရိကန်မှာမရှိခဲ့ပါဘူးလို့လွှတ်တော်မှကြားရပြင်းကထွက်ဆိုသွားပါတယ်တောင်ကိုရီးယားနိုင်ငံရဲ့အရာဖက်အရာရှိတယောက်ကိုတပ်ဖြတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားနိုင်ငံကောင်ဆောင်ကတောက်ကြားနေမှာတောင်းပါလိုက်ပါတယ်အဲ့ဒီဖြစ်ရဟာမျောလင်မထားတဲ့စိတ်မကောင်းစရာကိစ္စဖြစ်ပြီးတောင်ကိုရီးယားနိုင်ငံသားတွေနဲ့သမ္မတမွန်ဂျေအင်းတို့စိတ်အနှောက်အယှက်ဖြစ်ခဲ့ရတဲ့အပေါ်တောင်းပန်ပါတယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောဆိုကြောင်းတောင်ကိုရီးယားအစိုးရပိုင်းယွန်းဟပ်သတင်းအေဂျင်စီကပြောပါတယ်ဒီကိစ္စကိုမြောက်ကိုရီးယားဘက်ကခြေကန့်ပုံဟာလုံးဝထူးခြားပါတယ်ဘလို့ကိစ္စမျိုးမှမဆိုမြောက်ကိုရီးယားကောင်ဆောင်ဘယ်သူကမှတောင်ကိုရီးယားဘက်ကိုတောင်းပန်တာမျိုးအရင်တုန်းကမရှိခဲ့ဘူးပါဘူးအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအရေအတွက်ခုနှစ်သန်းပြည့်တော့မယ်လို့ John Hopkins တက္ကသိုလ်ကဒီကနေ့မနက်အစောပိုင်းမှာပြောလိုက်ပါတယ်။အဲဒီနောက်အိန္ဒိယနိုင်ငံက 9.8 သန်းနဲ့ဒုတိယ၊ဘရာဇီးနိုင်ငံက 4.6 သန်းနဲ့တတိယအများဆုံးဆက်ရှိနေပါတယ်။ဘရာဇီးနိုင်ငံမှာပူပူဆက်မှုတွေဆက်ပြီးတော့သိုးနေတာကြောင့် Rio de Janeiro မြို့မှာနေ့စဉ် February လမှာကျင်းပတဲ့ Carnival ပွဲတော်ကိုလည်းရွှေ့ဆိုင်သွားမယ်လို့ကြေညာပါတယ်။ရီယိုမြို့မှာနေ့စဉ်ကျင်းပတဲ့ပွဲတော်ကိုလူတွေတန်းနဲ့ချီပြီးတော့လမ်းမော်ထွက်ပါဝင်ဆင်နွှဲကြတာပါ။တာဟာကာနီဗယ်ပွဲတော်ကိုပထမဆုံးအကြိမ်ရွှေ့ဆိုင်တာဖြစ်ပြီးဘယ်တော့ပြန်ကျင်းပမယ်ဆိုတာမသိသလိုကျင်းပဖြစ်မယ်မကျင်းပဖြစ်ဘူးဆိုတာကိုလည်းအခုလောလောဆယ်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဗြိတိန်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတာကိုတင်းတင်းကြပ်ကြပ်ထိန်းချုပ်တဲ့အနေနဲ့အင်္ဂလန်နဲ့ဝီလာနယ်ကဘီယာဆန်ရီနဲ့ဘားဆိုင်တွေကိုစောပိတ်ဖို့အမိန့်ထိုးလိုက်ပါတယ်။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုရိုနာဗိုင်းရပ်စ်နောက်ထပ်ကူးစက်သူ 16,000 ကျော်ရှိပြီးတော့ကူးစက်သူက 5.8 သန်းကျော်သွားပါပြီ။ဒါအပြင်နောက်ထပ်သေဆုံးသူကလည်း 1,100 ကျော်ရှိတာကြောင့်သေဆုံးသူကလည်း 9,200 ကျော်သွားပြီလို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါရယ်။ဒါကြောင့်အိန္ဒိယနိုင်ငံဟာလာမယ့်သတင်းပတ်တွေအတွင်းအမေရိကန်ကိုကြောပြီးတော့ဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်လာလိမ့်မယ်လို့လည်းခန့်မှန်းမှုတွေရှိနေပါရယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါစေရှင်။ကျမနောင်လောပါ။
This program has come to you from the Voice of America, Washington.